Welcome to the Voice of America in Burmese.
Minglan na nakhim akmya view American tanga ni 2019 ခုနှစ် February 16ရက်ကြာသပတေးနေ့နာမခင်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ 92m 3249လို့ပြင် VO ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်စံမိုးပြပါအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်တို့ဟာသမ္မတအင်ဂျီရောမှာတွေ့ဆုံပြီးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်အမေရိကန်ကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေရုပ်သိမ်းရေးမှာလွတ်တော်ရဲ့ထောက်ခံချက်ရယူရမယ့်ဥပဒေမူကြောင်းကိုတင်သွင်းလိုက်ပါတယ်တရားလွတ်တော်ရှင်းနေဥက္ကဋ္ဌလောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်တဲ့ကြေညာချက်ကိုသမ္မတရုံးကထုတ်ပြန်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ကောင်းပါပြီခင်ဗျာဒရင်းနေကျညာပြီးနားဆင်ကြရမယ့်ဒရင်းလော်တွေထဲမှာဆိုရင်တော့
ပြီးတော့ဒီနိုင်ငံတကာရဲ့advocacy လက်ချမှာတော်လေးလှုပ်ဖြစ်နေပါတယ်အဲ့ဒီအကြောင်းကိုတော့ဖြစ်နိုင်လာတော့မသိဘူးနော
်လူခွေတက်ကြွလှုပ်ရှားသူနန်းဆိုရာဖန်ဖြစ်ပါတယ်သူမရဲ့ဖခင်ရဲ့အမှတ်တရအခမ်းအနားတက်ရောက်ဖို့မြန်မာနိုင်ငံကိုပြောင်းခြင်းပေးမဲ့အမိမဲဆင်းမှာပါနေလို့တွားခွင့်မရတဲ့အကြောင်းဒရင်းလော်ကိုနားဆင်နေတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရပါမယ်ဒါပြင်အမေရိကန်နဲ့အစ္စရေးသမ္မတတွေရဲ့ဘူးတွေ့သတင်းစာရှင်းလင်းပွဲအကြောင်းနောက်ပြီးတော့အမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်မှုအမိန့်ထွက်ပြီးတဲ့နောက်အမေရိကန်နိုင်ငံကိုပထမဦးဆုံးရောက်လာတဲ့မြန်မာဒုက္ခသည်တွေရဲ့အတွေ့အကြုံပြီးတော့ရိုဟင်ဂျာလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချရတဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့တွားရောက်ပြီးတော့စုံစမ်းခွင့်ပေးဖို့အတွက်ကုလလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်စတဲ့သတင်းလွှာတွေကိုလည်းကြားရဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တူကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူတို့ဟာအမေရိကန်သမ္မတအင်ဂျီရောမှာဗုဒ္ဓနေ့ကပူတွေ့သတင်းစာရှင်းလင်းပွဲအတွင်းကောင်းဆောင်နှုတ်ကညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်အစ္စရေးနဲ့ပါလက်စတိုင်းအကြားကပြည်ပခပြည်လဲရေးအတွက်နိုင်ငံအထူးရှင်တွဲနေထိုင်ရေးဆိုတဲ့မူဝါဒတစ်ခုပဲမဟုတ်ဘဲတခြားနိလအထွတ်ပါသူ့အနေနဲ့တကားဖွင့်ထားကြောင်းသမ္မတထရန့်ကပြောကြားခဲ့တဲ့ကြားကပဲအဲ့လိုညှဉ်းညွတ်မှုရှိကြောင်းပြသခဲ့တာဖြစ်ပါတယ်။အရှိလေပိုင်းပဋိပက္ခရေးရှိအဖြစ်ရရေးအတွက်တနိုင်ငံနဲ့ပေါင်းစည်းတည်ရှိရေးကိစ္စကိုလက်ခံကောင်းလက်ခံမယ်ဆိုတဲ့သဘောမျိုးသမ္မတထရန့်ကပြောကြားလိုက်တာဟာအမေရိကန်အစိုးရအဆက်ဆက်ကရေးရှိလက်ခံလာခဲ့တဲ့လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံဟာအစ္စရေးနဲ့အထူးရှင်တွဲနေထိုင်ရမယ်ဆိုတဲ့မူဝါဒနဲ့ဆန့်ကျင်မဲ့သဘောသက်ရောက်နေပါတယ်။သူအနေနဲ့နိုင်ငံရှင်တွဲနေထိုင်ရေးတနိုင်ငံနဲ့ပေါင်းစည်းတည်ရှိရေးဆိုတဲ့လမ်းကြောင်းနှစ်ခုကိုလေ့လာနေကြောင်းဒါပေမဲ့နှစ်ဖက်စလုံးကလက်ခံနိုင်တဲ့တနိုင်ငံနဲ့ပူးတွဲတည်ရှိရေးကိစ္စကိုသဘောကျကြောင်းသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အစ္စရေးကသင်ပိတ်ထားတဲ့ပါလက်စတိုင်းဒေသမှာဂျူးလူမျိုးတွေရွှေ့ပြောင်းအခြေချနေထိုင်တဲ့ကိစ္စကိုရပ်ဆိုင်းထားပေးစီလို့ကြောင်းလည်းသမ္မတထရမ့်ကဝန်ကြီးချုပ်နတန်ယာဟုကိုပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းနိုင်ငံရှင်တွဲနေထိုင်ရေးမူဝါဒကိုလက်ခံရေးကတိမပြုနိုင်ကြောင်းရွှေပြောင်းအခြေချနေထိုင်မှုအတွက်သမ္မတထရမ့်နဲ့နောက်ပိုင်းမှာဆွေးနွေးဖို့စီစဉ်ထားကြောင်းဒါမှလည်းအမေရိကန်နဲ့အစ္စရေးတို့အကြားနားလည်မှုလွှဲမှားမှုတွေကိုရှောင်ရှားနိုင်မှာဖြစ်ကြောင်းပြန်လည်ပြောကြားခဲ့ပါတယ
်။အမျိုးသားလူမျိုးရေးဆိုင်ရာအကြံပေး Michael Flynn ဟာရုရှားသမ္မတကြီးနဲ့သူနဲ့ပြောကြားခဲ့တဲ့ပြောစကားအသေးစိတ်တွေကိုနိုင်ငံထောက်လိုင်းအတိုင်းဝိုင်းကနေတရားမဝင်ဖောက်ချမှုမှာတားကောင်ဖြစ်ခဲ့ပြီးသူဟာသတင်းမီဒီယာတွေရဲ့အလွန်အလွန်တရားမျှတမှုမရှိတဲ့လှုပ်ဆောင်မှုကိုခံခဲ့ရတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်တော်ဘူးနေမှာမစ္စတာဖလင်ဘက်ကနေကာကွယ်ပြောကြားလိုက်ပါတယ်။မိုက်ကယ်ဖလင်ကိုဒီသတင်းပတ်အစောပိုင်းမှာပဲသမ္မတကအမျိုးသားလူမျိုးဆိုင်ရာအကြံပေးအဖြစ်ကနေဖယ်ရှားပစ်ခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်နယာဟုနဲ့အတူသမ္မတအင်ဂျီမာပူးတွဲပြစ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အလုပ်စတင်လှုပ်ဆောင်ခဲ့တာ24ရက်ပဲရှိသေးတယ်Mr. Flynn ကိုဘာကြောင့်နှုတ်ထွက်ခိုင်းနေဆိုတာကိုတော့ရှင်းမပြပါဘူး။သမ္မတအင်မြူကတော့သမ္မတဟာဗိုလ်ချုပ်ချင်းအောင် Flynn ပေါ်ယုံကြည်မှုပြတ်ပြားခဲ့တာကြောင့်လို့အင်ကာနိတ်ကပြောကြားခဲ့တာပါ။ရုရှားသမ္မတကြီး Sergey Kiryakov နဲ့ Flynn တို့တယ်လီဖုန်းပြောဆိုခဲ့တဲ့အချက်လက်တွေပေါက်ကြားတာကိုဖုံးကွယ်ဖို့စူးစမ်းတဲ့အနေနဲ့နိုဘယ်မှာရွေးကောက်ပွဲမှာရှုံးနိမ့်ကြရတဲ့နိုင်ငံကြီးဝန်ကြီးဟောင်း Hillary Clinton ရဲ့ Democratic Party ဝင်တွေလှုပ်ဆောင်တာလို့လည်းသမ္မတ Trump ကပြောကြားခဲ့တာပါ။ရွေးကောက်ပွဲမတိုင်ခင်မှာ Flynn နဲ့ရုရှားတန်တမန်တို့မပြတ်ဆက်သွယ်မှုရှိကြောင်း CNN New York Times နဲ့ Washington Post သတင်းတွေမှာဖော်ပြကြပေမဲ့ Russia ဆိုတာပြောခွင့်ရ Dmitry Peskov ကတော့ဒါဟာမမှန်ကန်ကြောင်းနဲ့ Russia က American သမ္မတရွေးကောက်ပွဲမှာအဝင်အောင်နှောက်ယှက်တယ်ဆိုတဲ့ဆွဆဲမှုတွေအခြေမြင့်မရှိဘူးလို့ပြောကြခဲ့တာဖြစ်ပါတယ်
အမေရိကန်လွှတ်တော်ရဲ့အတီးတူးချက်မယူဘဲရုရှားအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ပြန်လည်ရုပ်သိမ်းပေးမယ့်အစီအစဉ်ကိုဟန့်တားတဲ့ဥပဒေမူကြမ်းကိုပါတီကြီးနှစ်ခုစလုံးကလွှတ်တော်ကိုယ်စားလှယ်တွေကဗုဒ္ဓနေ့မှာတင်သွင်းလိုက်ကြပါတယ်။ အမျိုးသားလုံခြုံရေးယာဒုကနေတင်းတာနေကအနားယူသွားတဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကရုရှားတမန်ကြီးနဲ့တိတ်တိတ်စကားပြောကြတဲ့အထက်ပိတ်ဆို့အရေးယူရေးကိစ္စပါဝင်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်အခုတင်သွင်းလိုက်တဲ့ဥရေမူကြောင့်ဟာပိုပြီးအရေးကြီးလာကြောင်းအောက်လွတ်တော်ထောက်လှမ်းရေးကော်မတီဒုတိယအကြီးအကဲအာဒမ်ရှစ်ကဥပဒေမူကြောင့်တင်သွင်းခြင်းနဲ့သက်ဆိုင်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ကျန်းသစ်စာချင်းဆိုခြင်းမပြုခင်မှာဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကရုရှားတမန်ကြီးနဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြတာမှာသမ္မတဘာရက်အိုဘားမားအစိုးရကချမှတ်လိုက်တဲ့ပိတ်ဆို့ရေးယူမှုကိစ္စတွေပါထည့်သွင်းပြောကြားခဲ့ပေမဲ့အဲ့ဒီကိစ္စကိုအစောပိုင်းမှာဖုံးကွယ်ထားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွဲဖက်ခဲ့တဲ့ဆိုတဲ့ကိစ္စကိုအောက်လွတ်တော်ထောက်လှမ်းရေးကော်မတီကဗိုလ်ချုပ်နဲ့နောက်ပိုင်းမှာစုံစမ်းစစ်ဆေးမှုတွေပြုလုပ်တဲ့အစီအစဉ်ထဲမှာဗိုလ်ချုပ်ကြီးဖလင်းကိုလည်းရုရှားနဲ့ထိတွေ့ဆက်ဆံတဲ့ကိစ္စထည့်သွင်းဆွေးနွေးသွားမယ်လို့ကော်မတီဥက္ကဋ္ဌဒေးဗင်နူးနက်စ်ကပြောပါတယ်ဗိုလ်ချုပ်ကြီးဖလင်းကရုရှားတပ်အမတ်နဲ့ဖုံးပြောတဲ့ကိစ္စတဲ့စာရင်ဒီကိစ္စသတင်းမီဒီယာတွေထံဘလို့ပေါက်ကြားသွားတယ်လဲဆိုတဲ့ကိစ္စအပေါ်သူ့အနေနဲ့ပိုပြီးစိတ်ဝင်စားကြောင်းလဲကော်မတီဥက္ကဋ္ဌနူးနက်စ်ကသတင်းတောက်တွေကိုပြောပါတယ
်အလွဲတကူတင်စားသုံးနိုင်တဲ့ CKE စားတောက်ဆိုင်များရဲ့ CEO အမှုဆောင်ဖြစ်တဲ့ Andy Butson ဟာသမ္မတ Donald Trump ကသူ့အစိုးရရဲ့အလုပ်သမားရေးဌာနဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်မှုအမည်စင်တင်သွင်းမှုကိုဗိုလ်တော်ဘူးနေမှာလက်မခံနိုင်ကြောင်း email နဲ့အကြောင်းကြားစာပေးပို့လိုက်ပါတယ်။ဒါဟာသူ့ရဲ့ယာထုအတွက်အထက်လွှတ်တော်မှကြားနာစစ်ဆင်မှုတွေမလုပ်မီအခုလိုအကြောင်းကြားစာပေးပို့တာပါ။ Mr. Butson အနေနဲ့ယာထုကမှအတီးပြုတ်ခံရဖို့အတွက်လိုအပ်တဲ့မဲအလုံးလုံးမရနိုင်တဲ့အတွက်ကြောင့်သူ့ရဲ့အမည်တင်သွင်းမှုကိုရုပ်သိမ်းဖို့သမ္မတ Andrew ကိုအထက်လွှတ်တော်ထိတ်တန့် Republican ခေါင်းဆောင်တွေကအကြောင်းကြားခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ Republican အထက်လွှတ်တော်အနည်းဆုံး၄ဦးကနဲ့အများဆုံး၁၂ဦးကပတ်ချက်ကိုကတ်ကွက်ဖို့အတွက်အလားလာရှိတယ်လို့အထက်လွှတ်တော်သတင်းတွေကဆိုပါတယ်။သူဟာအနည်းဆုံးလောက်ခလာစာတိုးမြင်ပေးဖို့နဲ့ဈေးနှုန်းသက်တာတဲ့ဂျမိုင်းအာမခံဥပဒေတွေကိုကန့်ကွက်ခဲ့သူတဦးလည်းဖြစ်ပါတယ
်။ UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဥက္ကဋ္ဌလောက်ကြံတက်ဖြတ်ခံရမှုမှာနောက်ွယ်ကနေငွေပေးစေခိုင်းသူဟာဒုတိယဗိုလ်မှူးကြီးဟောင်းတူဖြစ်တဲ့ဆိုတော့တရားခံလို့ဆွဆွဲခံရသူထွက်ချက်ကိုနိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။တနတ်သမားကြည်လင်းနဲ့နောက်ဆက်တွဲဖမ်းဆီးရမည်သူအောင်ဝင်းစော်တို့နှစ်ဦးရဲ့ထွက်ချက်အပေါ်မူတည်ပြီးတော့အခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။2014ခုနှစ်ကတမတော်ကနေအနားယူခဲ့တဲ့ဒုဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်ဆိုသူကငွေသိန်း1000နဲ့လောက်ကျန်ခိုင်းစေတာဖြစ်တယ်လို့ဆိုထားပါတယ်။ရှင်းနေဥက္ကဋ္ဌကိုလောက်ကျန်တက်ဖြတ်ပေးဖို့ငွေပေးစေခိုင်းသူလို့ဆိုတဲ့အောင်ဝင်းခိုင်ဟာအခုချိန်ထိထွက်ပြေးလွတ်မြောက်နေဆဲရှိပြီးဖြစ်တယ်လို့လဲသမရာယုံထုတ်ပြန်ချက်မှာဖော်ပြပါတယ်အောင်ဝင်းခိုင်ဟာတရားခံလို့ဆွဆွဲခံထားရသူအောင်ဝင်းစော်ရဲ့ညီဖြစ်တယ်လို့နိုင်ငံတော်သမရာယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်တရားခံအဖြစ်ဆွဆွဲခံရသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဥက္ကိုနီကိုလောက်ကျန်တက်ဖြတ်ပေးဖို့ညီဖြစ်သူအောင်ဝင်းခိုင်ကသူ့ကို2016ခုနှစ်ဇူလိုင်လမှာလာရောက်ကမ်းလှမ်းခဲ့တာဖြစ်ပြီးလောက်ကျန်တက်ဖြတ်ပေးရင်ငွေကျပ်3000ပေးမယ်လို့ဆိုတယ်လို့ဆိုပါတယ်ရှင်းနေဥက္ကိုနီကိုအနီးကပ်လေစိတ်မှာပြစ်တက်ခဲ့သူအသက်52နှစ်အရွယ်ကြည်လင်းကိုတော့အောင်ဝင်းစော်ကတဆင့်ငွေပေးခန့်စီခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်အခင်းဖြစ်တဲ့အချိန်မှာသူတို့အားလုံးရန်ကုန်လေစိတ်မှာရှိနေပြီးတော့အောင်ဝင်းခိုင်ဟာတယ်လီဖုန်း message ကတဆင့်ဥက္ကိုနီယူလာမဲ့လမ်းအချိန်တွေကိုညွှန်ကြားပေးပို့ခဲ့တယ်လို့တရားခံဆွဆွဲခံထားရသူရဲ့ထွက်ဆိုချက်အရသိရပါတယ်ဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေပြန်လာတဲ့ရှင်းနေဥက္ကိုနီဟာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပဲတနက်နေ့အနီးကပြစ်တက်ခံရတာဖြစ်ပါတယ်ဒီလောက်ကြမှုဟာနိုင်ငံရေးလူမျိုးရေးပတ်သက်ဆွနယ်မှုရှိမယ်ဆိုပြီးအများကယူဆကြပါတယ်ဒါကြောင့်လဲဘာသာရေးလူမျိုးရေးသွေးထိုးလုံးစုံမှုတွေနဲ့တည်ငြိမ်မှုပြပြအောင်လှုပ်ဆောင်မှုတွေကိုကထူးကူးပြုကြဖို့သမရာယုံရဲ့ညင်ညာချက်မှာတိုက်တွန်းထားပါတယ
်ရခိုင်ပြည်နယ်ရင်းကအချိန်နဲ့အခုဆိုရင်တည်ငြိမ်မှုရှိနေပြီမို့စစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်မှုတွေရပ်ဆိုင်းလိုက်ပြီးလုံခြုံရေးကိုရဲတွေကသာဆောင်ရွက်နေပြီဖြစ်ကြောင်းအသိခန့်ထားတဲ့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကတန်တမန်အဖွဲ့ဝင်တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကကိုယ်စားလှယ်အောင်60ကျော်နဲ့ဗိုလ်တပူးနေတွေ့ဆုံပွဲမှာပြောကြားလိုက်ပါတယ်။ဒါအပြင်အစိုးရအသစ်တက်လာခဲ့ပြီးပထမ10လအတွင်းမှာပဲနိုင်ငံစည်းဝေးရေးနဲ့လုပ်ကိုင်တွေတိုးတက်ဖို့ပြင်တရားမျှတတဲ့လူမှုအတိုင်းဝိုင်းတရားဥပဒေစွန့်မိုးရေးအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့ဒီမိုကရေစီအခြေခံအဆောက်အဦနဲ့ဖန်တီးရေးအတွက်ရည်ရှိအကျိုးရှိစေဖို့အခြေခံအမျိုးတွေတိဆောက်ရေးမှာတိုးတက်မှုတွေရှိခဲ့ပါတယ်လို့လည်းပြောပါတယ်။မြန်မာစုရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကျူးကွန်းမှုအတွက်မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးအနေနဲ့ ဘလို့အထောက်ကူပေးမယ်ဆိုတာကိုရန်ကုန်က NRPC မြို့သားပြန်လည်တင်မြင်နဲ့ငင်းချင်းစင်တာရုံတွေ့ဆုံပွဲမှာနိုင်ငံတော်တိုင်ပင်ခံရုံးပြည်တော်စုဝန်ကြီးဦးကျော်တင်ဆွေကရှင်းပြပြီးတန်တမန်တွင်နဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထုံးကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့မြို့သားပြန်လည်တင်မြင်နဲ့ငင်းချင်းရအောင်လှုပ်ဆောင်နေမှုဟာနိုင်ငံတည်ငြိမ်ရေးနဲ့ငင်းချင်းအတွက်တိတ်ကိုအရေးပါတာမို့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချင်းရေးအကောင့်ထဲဖော်တဲ့ဗဟိုအဖွဲ့ဖြင့်ရခိုင်ရေးရေရှည်ဖြည့်ဆန်းနိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့စည်းခဲ့ကြောင်းဝန်ကြီးဦးကျော်တန့်ဆွေကရှင်းလင်းခဲ့တယ်လို့မြန်မာငင်းချင်းကော်မရှင်ကဒေါက်တာတင်မျိုးဝင်းကလည်းတိုင်းရင်းသားတွေနဲ့ဆွေးနွေးမှုအတွက်အဓိပ္ပာယ်ရှိပြီးရလဒ်ကောင်းတွေရနိုင်မှုတက်မတော်တဲ့အနိကလက်တွဲဆောင်ရနေတယ်လို့ပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာရဲ့ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့စတင်မဲ့ဂျာမန်ခီးစဉ်အတွင်းရိုဟင်ဂျာတွေအရေးကိစ္စကိုဆွေးနွေးဖို့ရှိပါတယ်။မြူနစ်လူမျိုးရေးညီလာခံတက်ရောက်မဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစီနာနဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲတို့စနေနေ့ကျရင်တိကျတွေ့ဆုံတဲ့အခါရိုဟင်ဂျာအရေးကိုဆွေးနွေးမယ်လို့ဗိုလ်ထုနှစ်တင်းစားရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်ပဲရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကပြန်ခေါ်ရေးအတွက်ဂျာမနီနိုင်ငံကနေဖိအားပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောမဲ့ပုံရပါတယ်မြန်မာဘက်ကထွက်ပြေးလာကြတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကောက်ဆက်ဗဇာဒေသဘက်ကနေတခြားကိုရှစ်ပြောင်းမယ်ဆိုတာကိုလည်းတည်နာရှင်းလင်းပွဲမှာပြောပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဖေတို့အမေခွဲအကိုတော်ဆက်သူကင်ဂျွန်နမ်အသက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးသမီးကိုဖမ်းဆီးထားပါတယ
်
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေတင်ဆက်ပြီးဖို့အချိန်ရောက်ပါပြီ။အရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုစပါမယ်။ Israel နဲ့ Palestine ကြားညီညာရေးရရှိအောင် American ပြည်တော်စုအနေနဲ့စူးစမ်းဆောင်ရွက်သွားမယ်လို့ဗိုလ်ထုနေက American သမ္မတအင်ပီရောမှာ Israel ဝန်ကြီးချုပ်နဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။အရှိအလယ်ပိုင်းညီညာရေးအတွက်အဓိကစွမ်းဆောင်ရမယ့်သူတွေဟာIsrael နဲ့ Palestine တို့ဖြစ်တဲ့အကြောင်းသမ္မတ Trump ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာဖြစ်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတ Donald Trump သမ္မတဖြစ်လာပြီးအမေရိကန်နိုင်ငံကို၄ရောက်မြောက်ကမ္ဘာခေါင်းဆောင်အဖြစ်တရားဝင်လာရောက်လက်ပတ်တဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တွေ့ဆုံပြီးခေါင်းဆောင်တို့အိမ်ပြူရာမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ကြတာဖြစ်ပါတယ်သတင်းစာရှင်းလင်းပွဲအတွင်းမှာတော့ Israel နဲ့ American နိုင်ငံအကြားညီညွတ်ကြောင်းခေါင်းဆောင်တို့ကပြသခဲ့ကြပါတယ်သမ္မတ Trump ကတော့ Israel နဲ့ Palestine အကြားကအရှိလေပိုင်းညီညာရေးရရှိရေးဖိဖိစီစီဆောင်ရွက်သွားဖို့သူ့အနေနဲ့တာဏိထံချထားကြောင်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် Our administration is committed to working with Israel and our common allies in the region towards greater security and stability
ဒီသတင်းမှာလူညိုရင်းနဲ့တည်ငြိမ်မှုပုံမရရှိလာစေရေးအတွက်ကျွန်တော်တို့ရဲ့မဟာမိတ် Israel အပါအဝင်မဟာမိတ်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့ကျွန်တော်တို့အစိုးရအဖွဲ့သံသယချထားပါတယ်။အဲ့ဒီထက်မှာ Israel နဲ့ Palestine အကြားညီညာရေးသဘောတူညီချက်ရရှိရေးဆိုတဲ့အချက်လည်းပါဝင်ပါတယ်။ကောင်းမွန်တဲ့ညီညာရေးသဘောတူညီချက်ရရှိနိုင်အောင် American ပြည်ထောင်စုအနေနဲ့အထူးသတိပူရိယာထားပြီးစ조사ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီကိစ္စဟာကျွန်တော်တို့ကိုယ်တိုင်ကဆန္ဒပြင်းပြစွာလှုပ်ဆောင်ရတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ညီညာရေးသဘောတူညီချက်ရရှိရေးအတွက်ကတော့ဒီကိစ္စမှာပါဝင်နေသူတွေကိုယ်တိုင်တိုက်ရိုက်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်။
Israel နဲ့ Palestine အကြားကညီညာရေးဆွေးနွေးမှုတွေအဓိကအဖို့အထည်အဖြစ်အများအားပါဝင်လက်ရှိတဲ့ကိစ္စအရာတစ်ခုကတော့ Israel လူမျိုးတွေ Palestine ဒေသတွေမှာရွှေ့ပြောင်းအခြေချနေထိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လည်းညီညာရေးဆွေးနွေးမှုပြန်ဆနိုင်ရေးနဲ့အဲ့ဒီကနေမှသဘောတူညီမှုတစုံတရာရနိုင်ရေးအတွက် Israel တို့ရဲ့ရွှေ့ပြောင်းအခြေချနေထိုင်မှုရပ်ဆိုင်းဖို့လိုအပ်တယ်ဆိုတာကိုအရင် American အစိုးရအဆက်ဆက်ကထောက်ပြပြောဆိုနေခဲ့ကြတာဖြစ်ပါတယ်။ဘူထူးနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းအစ္စရေးတို့ရဲ့ရွှေ့ပြောင်းအခြေချနေထိုင်မှုတွေကိစ္စနဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်ကိုသမ္မတ Trump ကအခုလိုပြောကြားလိုက်ပါတယ
် As far as settlements I'd like to see you hold back on settlements for a little bit we'll work something out but I would like to see
ရွှေ့ပြောင်းအခြေချနေထိုင်မှုတွေနဲ့ပတ်သက်လာရင်တော့ခမည်းဘက်ကဒါကိုခေတ္တလောက်ဆိုင်းငံ့ထားတာကျွန်တော်မြင်တွေ့လို့ပါတယ်အလုပ်ဖြစ်အောင်ကျွန်တော်တို့စ조사လုပ်ဆောင်ပါမယ်သဘောတူညီချက်ရနိုင်လိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ်သမရရင်ကဒီကိစ္စကိုကင်တွဲဖြစ်ရှင်းခြင်းကြပါတယ်ဒါပေမဲ့သူတို့အနေနဲ့အလုံးမဖြစ်နိုင်ဘူးထင်ပြီးအစောပိုင်းမှာမဆက်ခဲ့ကြပဲနောက်ပိုင်းကျမှလုတ်ကြတာကတော့အစင်ပြေလိမ့်မယ်လို့မထင်ကြတဲ့အတွက်ပ
ါနိုင်ငံအတူရှင်တွဲနေထိုင်ရေးတဲ့အားလုံးကလက်ခံတဲ့တနိုင်ငံနဲ့အဖြစ်တရှိရေးကိစ္စကိုသူ့အနေနဲ့ပို့လိုလားကြောင်းအမေရိကန်တန်ယုံတီရှိနေတဲ့တယ်လီဗစ်မြို့ကနေဂျေရုဆလင်မြို့ကိုရွှေ့ပြောင်းရေးကိစ္စအတွက်လဲသူ့အစိုးရအနေနဲ့စဉ်းစားနေကြောင်းတို့ကိုသမ္မတ Trump ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့အစ္စရေးအကြားသမိုင်းနဲ့ချီပြီးမဟာမိတ်အဖြစ်ကာလရှည်ကြာတည်ရှိခဲ့ကြောင်းအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေကိုပူးတွဲဆောင်ရွက်ပြီးနိုင်ငံအကြားကပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာဖို့ရှိကြောင်း အမေရိကန်နဲ့အစ္စရေးတို့ဟာလူသားတန်ဖိုးကိုအလေးထားတဲ့အတိုင်းပြည်တွေဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့နိုင်ငံအကြားတူညီတဲ့အတွေးအခေါ်တွေရှိနေတဲ့ကိစ္စကိုထောက်ပြပြောကြားခဲ့ပါတယ
်။ As you have said, our alliance is based on a deep bond of common values and common interests. And increasingly,
သမ္မတကြီးပြောခဲ့သလိုပါပဲကျွန်တော်တို့ကြားကနှစ်ဆိုင်စွာတူညီတဲ့စံတမိုးတွေအကျိုးစီးပွားတွေပေါ်အခြေခံပြီးတော့နိုင်ငံကြားမဟာမိတ်အဖြစ်တည်ရှိနေတာပါအဲ့ဒီစံတန်ဖိုးတွေနဲ့အကျိုးစီးပွားတွေဟာအစွန်းရောက်အစ္စလာမစ်ဝါဒဆိုတဲ့ရုပ်မာတဲ့အင်အားစုတစ်ခုရဲ့အချိန်မြင့်တိုက်ခိုက်ခြင်းကိုခံနေရပါတယ်တမရာကြီးအနေနဲ့အဲ့ဒီစင်ခေါ်မှုတွေကိုထိတ်တဲရင်ဆိုင်မှုအတွက်တတ်သိရှိစွာရှင်းရှင်းလင်းလင်းပြသခဲ့ပြီးဖြစ်ပါတယ
်အစ္စရေးနဲ့ပါလက်စတိုင်းအကြားကငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဂျူးလူမျိုးတွေရဲ့အစ္စရေးနိုင်ငံတည်ရှိမှုနဲ့အစ္စရေးနိုင်ငံအတွက်ဂျော်ဒန်မြစ်ရဲ့အနောက်ဖက်ခြမ်းလုံခြုံရေးလိုအပ်ချက်တွေကိုအတိအမှတ်ပြုရမယ်ကြိုတင်ကန့်သတ်ချက်နှစ်ချက်ရှိရမယ်လို့လည်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကသတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံအနေနဲ့ပါလက်စတိုင်းတို့လိုလားနေတဲ့နိုင်ငံအထူးရှင်တွဲနေထိုင်ရေးဆိုတဲ့မူဝါဒကိုစွန့်ပယ်လိုက်မယ်ဆိုပြီးအစ္စရေးဝန်ကြီးချုပ်ရဲ့အမေရိကန်ခီးစဉ်အပေါ်ပါလက်စတိုင်းအရာရှိတွေကတုံ့ပြန်ပြောဆိုကြပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုက်ပြောပြသွားတာပါအခုကဆက်ပြီးတော့မြန်မာနဲ့ပတ်သက်တဲ့သတင်းလော်တွေကိုကြားရပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကနေလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဝင်ရောက်ပြီးတော့စုံစမ်းခွင့်ပြုဖို့မြန်မာအစိုးရကိုအိုချာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရောကထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟာဒုက္ခဆူလေးဖြစ်တဲ့ရန်ဟီလီယာဆိုရင်လေကိုတိုင်ဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခဒေသခံကိုနောက်တရင်ဘက်မှာတွားရောက်ကြည့်ရှိဖို့ရှိပါတယ်ဒီတော့တွင်မှာပဲကုလသမဂ္ဂဘက်ကဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုအစိုးရဘက်ကအခိုင်အမာလှုပ်ဆောင်နေတဲ့အကြောင်းမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကလည်းရန်ကုန်မြို့မှာမနေ့ကနိုင်ငံတကာတန်တမန်တွေကိုပြောကြားခဲ့ပါတယ်အကြောင်းစုံကိုမန်အင်ဂျင်နီယာကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ချိန်မှာမွတ်စလင်ရိုဟင်ဂျာကလေးငယ်တွေကိုတပ်ဖြတ်တာအမျိုးသမီးတွေကိုမဒိန်းကျင်တာအမျိုးသားတွေနဲ့တပ်ကြီးရွယ်ဦးတွေကိုညှဉ်းပန်းနှိပ်စက်တာစရာတွေကိုကျူးလွန်ခဲ့ကြောင်းပြင်းထန်တဲ့ဆွဆွဲချက်တွေဖော်ပြထားတဲ့ OHCHR ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတပ်မတော်နဲ့ပြည်ထောင်ဝင်ကြီးဌာနတွေဘက်ကလည်းသူတို့ကိုယ်ပိုင်စုံစမ်းရေးအဖွဲ့တွေကိုဖွဲ့ပြီးစစ်ဆေးသွားမှာဖြစ်ကြောင်းမကြာသေးခင်ရက်ပိုင်းအတွင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်လူသားမျိုးနွယ်အပေါ်ရာဇဝတ်မှုကျူးလွန်တဲ့အဆင့်ထိတောင်ရောက်နိုင်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်တပ်နဲ့အစိုးရအုပ်ချုပ်ရေးရန်နီယာအတွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေကသာစုံစမ်းဖော်ထုတ်မယ်ဆိုတာကိုကုလသမဂ္ဂလူ့ခွင့်ရေးရုံးအနေနဲ့ယုံကြည်မှုမရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကအခုလို VOA ကိုပြောပါတယ
် Their establishment does not in our view diminish the need for an independent international investigation
ဒီလိုအဖွဲ့တွေကိုဖွဲ့စည်းလိုက်ရင်လည်းလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုမျိုးလိုနေရဆိုတော့ကျွန်တော်ရဲ့အမြင်တော့ရောကြမသွားစေပါဘူးကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအနေနဲ့မြန်မာအာဏာပိုင်တွေကိုတောင်းဆိုနေတာကလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအမှုထမ်းတွေလွတ်လပ်တဲ့လေ့လာသူတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာဝင်ရောက်ခွင့်ပြုရေးစီစဉ်ဆောင်ရွက်ပေးဖို့ဖြစ်ပါတယ
်ဒါ့အပြင်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကလည်းဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောတော့ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့ပြည်ပြည်စုံပြီးယုံကြည်စိတ်ချရတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလိုအပ်ကြောင်းလည်းထောက်ပြပြောဆိုခဲ့တယ်လို့ဆိုပါတယ်။အခုလက်ရှိအစိုးရရဲ့အမျိုးသားစုံစမ်းစစ်ဆေးရေးကော်မရှင်ဟာဒီအချက်တွေနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုလည်းမဟာမင်းကြီးကအများသိအောင်ထုတ်ဖော်ပြောဆိုထားကြောင်း Fahrenheit ကပြောပါတယ်။လက်ရှိ OHCHR အနေနဲ့အစီရင်ခံစာထုတ်ပြန်ပြီးနောက်ပိုင်းဆက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုတော့
The Human Rights Office is continuing to engage with the government of Myanmar and the international community on the crucial need
ဆိုရင်ဘယ်လိုခင်ချုပ်ဖောက်မှုဆိုတဲ့ဒီဆွဆွဲချက်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုကတဆင့်ဆက်လက်ဆောင်ရွက်သွားဖို့အရေးကြီးလိုအပ်နေတဲ့အပေါ်မှာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာရုံးအနေနဲ့မြန်မာနိုင်ငံအစိုးရနဲ့ရောနိုင်ငံတကာအသိုင်းအဝိုင်းနဲ့ပါညှိနှိုင်းဆောင်ရွက်နေပါတယ်
ဒီကနေ့အောက်တိုဘာလ9ရက်နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာများနဲ့တွေ့ဆုံမေးမြန်းမှုများဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ3ရက်နေ့ရက်စွဲနဲ့ OHCHR ကအစီရင်ခံစာထုတ်ပြန်ပြီးနောက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကိုယ်တိုင်လည်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုနောက်သတင်းပတ်အတွင်းတွားရောက်လည်လာမှာဖြစ်ပါတယ်။ K ခီးစင်နဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်နိုင်ခြင်းမရှိပေမဲ့မက်ရှလာ73ရက်နေ့မှာတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာတင်သွင်းမဲ့သူ့ရဲ့အစီရင်ခံစာမှာအဲ့ဒီခီးစင်မှာတွေ့ရှိတဲ့ချက်တွေကိုထည့်သွင်းဖော်ပြမှာဖြစ်တယ်လို့ OHCHR ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအီးမေးလ်ကနေတုံ့ပြန်ရေးသားထားပါတယ်။ဒီအတော်တွင်သမရဥတင်ကျော်ခန့်အပ်ထားတဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကရန်ကုန်မြို့မှာမနေ့ကနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့အစိုးရဘက်ကအသေးချာကင်တွယ်ဆောင်ရွက်နေကြောင်းပြောကြားခဲ့ပါတယ်။လုံခြုံရေးတပ်တွေဘက်ကနှင်းပတ်နှိပ်စက်မှုတွေရှိခဲ့ကြောင်းခိုင်လုံတဲ့အထောက်အထားတွေရှိမယ်ဆိုရင်အစိုးရဘက်ကအရေးယူအပြစ်ပေးဖို့အသင့်ဖြစ်နေတယ်ဆိုတာကိုလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကိုတုံ့ပြန်ပြောဆိုထားပြီးဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်အခြေအနေတွေဟာအခုဆိုရင်တည်ငြိမ်နေပြီဖြစ်ကြောင်းနဲ့စစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုရပ်ဆိုင်းထားပြီးဖြစ်ကြောင်းညမထွက်ရအမိတ်ကိုလည်းရှော့ချထားပြီးဖြစ်တယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းနေမြေငင်းချင်ရေးအတွက်သာဆက်ပြီးထားရှိချောင်းဦးတောင်ထွန်းကပြောကြားခဲ့ပါတယ်ရှင
်။မတ်အင်ဂျင်နီယာတရင်လှော်ကိုနားဆင်ခဲ့ရတာပါ။အခုတော့အမေရိကန်ရောက်ဒုက္ခသည်အကြောင်းဆက်ပါမယ်။အမေရိကန်ပြည်တော်စုမှာသမ္မတဒေါ်နယ်ထရမ့်အစိုးရတည်တက်လာပြီးတဲ့နောက်တင်မြင်ကြခင်မှာပဲထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်မှုကြောင့်အမေရိကန်ပြည်တော်စုကိုလည်းရောက်ဖို့အခက်ကြုံနေကြရတဲ့ကမ္ဘာတစ်ဖက်ဒုက္ခသည်ကြမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။အဲ့ဒီထဲမှာအမေရိကန်သမ္မတရဲ့အမိန့်ကိုအယူခံတရားရုံးတော်ကပယ်ချလိုက်ပြီးတဲ့နောက်ဖေဖော်ဝါရီလ14ရက်နေ့အင်္ဂါနေ့ကအိုကလာဟိုမားပြည်နယ်တူဆာမြို့ကိုမြန်မာနိုင်ငံသားဇူမီဒုက္ခသည်၅ဦးရောက်ရှိလာခဲ့ပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ကနေပထမဆုံးရောက်လာတဲ့ဇူမီဒုက္ခသည်မိသားစုတွေရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့မန္တနာချမ်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဆိုရတက်လာတော့ဒီပြည်ဝင်ခွင့်ယာယီပိတ်ပင်မှုအမိန့်ကိုထုတ်ပြန်လိုက်တယ်ပေါ့နော်အဲ့ဒီမိန့်ကြောင့်မလို့ဒီအမားတို့လာရောက်ရမယ့်ခရီးစဉ်မှာပေါ့လေဘလို့အခက်ခဲတွေကြုံတွေ့ရတာရှိလဲဥပမာဟိုတချို့ဆိုရင်ပေါ့နော်ခရီးစဉ်နောက်နေသွားတယ်ပြီးတော့သွားမယ့်ရက်ဟိုရထားပြီးတော့မှမသွားရတာမျိုးပေါ့အဲ့လိုမျိုးတွေကိုကြုံခဲ့ရတာမျိုးရှိပါလားရှင
် I am then going to you know in that one now bye in to
အဲ့တော့သမရတော်နဲ့ from the အမင်းကြောင့်လို့ပေါ့နော်အမှန်တကယ်ဆိုရင်တို့ကဖေဖော်ဝါရီလ၈ရက်နေ့မှာရောက်လာမှာဒါပေမဲ့အဲ့အမင်းကြောင့်မလို့တို့ကကယ်ဆယ်ဖြစ်သွားတာပေါ့နော်တို့ရဲ့လာမဲ့အစီအစဉ်ကအခုဒီ silent gala မှာတို့ပြန်ပြီးလာဖြစ်တာပေါ့ပထမဆုံးတော့တို့ IOM မှာနေပြီးအကြောင်းကြားရပေါ့နော် cancel တဲ့အကြောင်းကိုဒီခါကျတော့တို့လည်းအရန်ကိုစိတ်ကြည့်ပြီးတော့မှ UN ကိုတွားပြီးတော့ပြန်မေးကြည့်တာပေါ့နော်မေးကြည့်တဲ့ခါကျတော့ဒီလိုအဲ့သမရနေသိပ္ပံနဲ့ကြောက်ပြန်လာလို့မရဘူးဆိုတော့သူတို့ပြည့်ရဲ့ခါကျတော့လေးလားလောက်ကြာမယ်ဆိုတော့သူတို့လည်းတကယ်လို့စောက်တည်ရမရဖြစ်သွားတာပေါ့လူငိုကြတယ်မိသားစုတွေပါဆိုတော့သူကမိန်းကလေးတွေပြောဆိုတယ်ဟာပြည့်ရဲ့ခါကျတော့အဲ့လေးလားကြာပြီးတော့မှတကယ်လို့မလာဘူးဆိုရင်လည်းသူတို့ကဆေးရပြက်ဆေးရအောင်မဟုတ်ဆေးရ6လဆိုရင်တပန်းကုန်သွားရဆိုတော့လေပြီးတော့သူတို့ကဒီဘက်ကိုလာတော့မယ်ဆိုတော့အလုတ်ကလည်းသူတို့အကုန်လုံးထွက်ပြီးသားဖြစ်သွားပြီဆိုတော့ရှစ်ဆက်ပါလို့လို့ပါဆိုင်ရမလို့မသိဘဲနဲ့တအားကိုသူတို့ဘွားကိုတအားဆူရင်းနေတဲ့
ဟုတ်ကဲ့ဆိုတော့သူတို့အခုဒီကိုလာတဲ့အချိန်မှာရောဒီဘက်အဝင်ပေါ့ immigration မှာရှော့ရှော့ရှူရှူပဲလားတခြားဟိုစစ်တာဆေးတာဘလိုမျိုးတွေသူတို့ဘလိုကြုံခဲ့ရလဲဟုတ်ကဲ့
ဟုတ်ကဲ့ okay ဆောင်းပါ okay ဘာမှပြဿနာမရှိပါဘူးပြည်သူဒီဝင်လာတဲ့ခါကျတော့လေနောက်ကနေပတ်သက်ပြီးတော့
ဆိုတော့သူတို့လိုမျိုးပဲနောက်ထပ်လာမဲ့လူတွေရောဟိုရှိလား
ဘာသာမရဘူးဟဲ့သူတို့ဒီလောက်ကတော့3 4မီတာစီလောက်ပဲရှိတယ်ဒါပေမဲ့ရက်တော့မသိရဘူးရဲ့
အခုသူတို့လာခဲ့တာကြတော့ဘလို့ status မျိုးနဲ့လာခဲ့တာလဲဥမာရိုးရိုးဒုက္ခတဲ့အနေနဲ့ပဲလာတာလားဒါမှမဟုတ်မိသားစုပြန်လဲပေါင်းစည်းရေးဆိုတဲ့အစီအစဉ်မျိုးနဲ့လားဘလို့အစီအစဉ်မျိုးနဲ့သူတို့လာခဲ့တာလဲရှင
်ဟုတ်ကဲ့အမောင်လုံးပိုင်းနာပဲတော့လုံးလည်းလုံးရှိဝင်အပန်းပိုင်းနာငါးဆောင်ပိုင်းနေတဲ့လနာပေါင်းဆက်ရင်းကြံတင်နေတဲ့အဲသူတို့ကမိသားစုပြန်လဲပေါင်းစည်းရေးမဟုတ်ဘူး refugee အစ်စ်နဲ့ပဲပေါ့နော်အစီအစဉ်နဲ့သူတို့လာတာဒါ
ဒါကတော့သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်အယူခံလွှာကိုပြည်ထောင်စုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်အင်္ဂါနေ့ကအိုကလာဟိုမားပြည်နယ်တူဆာမြို့ကိုပထမဆုံးရောက်လာတဲ့မြန်မာနိုင်ငံသားဇူမီဒုက္ခသည်မိသားစုဖြစ်ပါတယ်။အလားတူမလေးရှားနိုင်ငံကနေလည်းချင်းတိုင်းရင်းသားဒုက္ခသည်မိသားစုတစုမနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကိုရောက်ရှိ Labu Shide, Ludanga Shuipyang, Cheta, Nitai Numia, Sayan, Apoe, IOM Gavio, Yobiovare, IOM Ye, Kunine, Los Angeles, Nanganaga, Lise, Mahlu, Mujija, Ye, Sizem, Muri, Bidwaino, Swimuta, Genuishia, Indiana, Pine, Matoya, Cheta, Mapetelu, Tiavarishim.
Manana Chamakna, Dorasimakna, KNUK, and Muda Sion, Titan goes on to Upshika, being a town Kunika. ထိုင်းမြန်မာနယ်စပ်မှာလောက်ကျန်တပ်ဖြတ်ခံရတဲ့ပထူမန်းရှာလပန်းရဲ့တမီးဖြစ်ပြီးတော့ဗြိတိန်နိုင်ငံမှာနေထိုင်နေသူနန်းစုရဖန်ဟာသူမရဲ့ဖခင်ကွယ်လုံးနဲ့ကိုနှစ်မြောက်အခမ်းအနားတယောက်ဖို့အတွက်မြန်မာပြည်ကိုပြည်ဝင်ရရှိရေးနေပြီးတော့ကိုဆက်တွေ့ကြိုးပမ်းခဲ့ရမှာသူမအမီမက်ဆင်းတင်တွင်းထားတဲ့ထဲမှာပါနေတာကြောင့်မတော်ရောက်နိုင်ဘူးလို့သိရပါတယ်အကြောင်းစုံကိုဆက်တွေ့ပြ ဘာမာနေထိုင်နေတဲ့တမိဖြစ်သူနန်းစူရာဖန်ဟာမြန်မာနိုင်ငံကိုသွားဖို့စီစဉ်ခဲ့ရမှာသူမရဲ့အမိကမြန်မာအစိုးရရဲ့အမိမဲစီးရင်တွင်းခံထားရသူတွေထဲမှာပါနေတာကြောင့်သွားခွင့်မရဘူးလို့သိရပါတယ်။သူမအနေနဲ့မြန်မာတန်ယုံကတဆင့်ဗီဇာလျှောက်ထားတာမျိုးမဟုတ်ဘဲလွန်ခဲ့တဲ့2လလောက်ကတည်းကနေပြည်တော်ကိုဆက်သွယ်ပြီးတော့စုံစမ်းမေးမြန်းခဲ့ရမှာဗီဇာထုတ်ပေးမှာမဟုတ်ဘူးလို့သိရကြောင်း VOE ကိုအခုလိုပြောပြပါဗျာ။
ဗီဇာလျှောက်တာတော့မဟုတ်ဘူး။ဒီမှာအစီတရားအနေနဲ့ပေါ့နော်။အစီဆိုတော့နိုင်ငံရေးလောကမှာပါဝင်ပါဆက်လူတရားကကိုညီပေးတယ်ပေါ့နော်။ဒီနိုင်ငံရေးလောကမှာရှိတဲ့အစီတူနဲ့ပေါ့နော်။အဲ့တော့ဒီစင်စူးစမ်းခဲ့ပါတယ်မြန်မာပြည်ကိုကန်နိုင်ဖို့အတွက်ပေါ့နော်။ဒါပေမဲ့အစိုးရဘက်ကပြောတာတော့ဒီမှာကblacklist တဲ့မှာပေါ့နော်ဆိုရဲအမဲlist မှာပါတယ်ဆိုတော့ visa တော့မရနိုင်ဘူးပေါ့နော်အဲကြောင့်ကျမတို့ဆီရဆလာတော့ visa ban list တဲ့မှာပဲပါလို့ဆီရတယ်ဒါပေမဲ့ဒါအကြောင်းကြောင့် blacklist မှာပါလဲပြီးတော့ဘသူတွေလဲပါလဲဆိုတော့ကျမမသိပါဘူ
းလန်ဒန်မှာရှိတဲ့မြန်မာတန်ရုံးကိုတွားပြီးတော့ visa ရှောက်ဖို့စူးစမ်းမကြည့်ခဲ့ဘူးလားလို့မေးမြန်းတဲ့အခါမှာတော့
ဟုတ်ကကပြင်သေးဘူးဆိုတော့ဒီလန်ဒန်မှာရှောက်ရင်လဲပေးဆံတွေအများကြီးပေးရတဲ့အချိန်လဲကုန်မယ်ပြီးတော့ရမလားမရဘူးလားဆိုတော့အခုတော့စေချပြီလေပေါ့နော်မရဘူးဆိုတော့ဒီမှာလဲမစူးစမ်းတော့
နန်းစူရာဖန်ဟာဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ဘာမာကင်ပိန်း UK အဖွဲ့ဝင်တူဖြစ်ပြီးတော့မြမရေးလူခွင့်ရေးတက်ကြွလှုပ်ရှားဆောင်ရွက်နေသူတူပါသူမအနေနဲ့မြမရေးမှာတက်ကြွလှုပ်ရှားလှုပ်ဆောင်နေတာတွေကြောင့်အခုလိုပြည်ဝင်ခွင့်မပြုတာဖြစ်နိုင်တဲ့အကြောင်းခွင့်ပြုတဲ့တနေ့မှာမြန်မာနိုင်ငံကိုတွားလို့တဲ့ဆန္ဒရှိတဲ့အကြောင်းအခုလိုဆက်ပြီးတော့ပြောပြပါရစေ
။စေချာတော်ကတော့ကျွန်မကခုထက်ချေမြန်မာအရေးဒီမိုကရေစီရေးပေါ်တော့ပြီးတော့စိတ်မှန်တဲ့လူခွင့်ရေးကိုလှုပ်ရှားတဲ့ချိန်မှာကျွန်မတော်တော်လေးလှုပ်ရှားနေပါသေးတယ်။အခုဆိုရင်ဘာမကင်ပိန်း UK မှာကျွန်မအလုပ်လုပ်နေတယ်ပေါ့နော်။ပြီးတော့ဒီနိုင်ငံတကာရဲ့ advocacy လည်းကျွန်မတော်တော်လေးလှုပ်ဖြစ်နေပါတယ်။အဲ့ဒီကြောင့်ခုတော့ဖြစ်နိုင်လာလို့မရှိဘူးပေါ့နော်အဲ့ဒါကြောင့်တို့ရပေးဝင်တဲ့ချိန်မှာပဲကျမတို့ပြန်လို့ရမယ်အဲ့ကြောင့်ကျမစောင့်နေမှာပေါ့နော်အချင်းကြည့်အောင်မယ်နောက်တစ်ခါမှပြန်ပြီးတော့ကြိုးစားကြည့်ပါမယ
်ဘာမာကင်ပိန်း UK အဖွဲ့ဟာမြန်မာနိုင်ငံအတွင်းကမွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေအပေါ်လူခွင့်ရေးချိုးဖောက်နေမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့ဖိအားပေးဖို့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်မေလအတွင်းကတော့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကပြပရောက်မြန်မာနိုင်ငံသားတွေထဲမှာရာဇဝတ်မှုကင်းရှင်းပြီးတော့ယုံကြည်ချက်ဒါမှမဟုတ်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်အမိမဲစီးရင်တွင်းခံထားရတာမျိုးဆိုရင်ပယ်ဖျက်ပေးဖို့လှုပ်ဆောင်တော့မှာဖြစ်တယ်လို့အခုလိုပြောခဲ့ပူပါတယ်
။ဟိုရာဇဝတ်မှုတွေပဲကျူးလွန်သွားတဲ့ဟာမျိုးမဟုတ်ဖဲနဲ့နိုင်ငံရေးယုံကြည်ချက်တက်နဲ့ဆိုလို့ရှိရင်အဲ့လိုပြည်ပြန်တမ်းမြစ်ထားတာဆိုရင်အဲ့လိုလူတွေပြန်လာခွင့်ရအောင်ကျွန်တော်တို့အနေနဲ့သက်ဆိုင်ဝန်ထမ်းနဲ့ညှိနှိုင်းပြီးတော့ဒါအလင်းရက်တရတွင်အဆင်ပြေအောင်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နန်းစူရာဖန်ရဲ့ဖခင်ပထိုမန်းရှာလဖန်ဟာ KNU ကရင်အမျိုးသားအစည်းအရုံးရဲ့အထူးထွေအတွင်းရေးမှူးအဖြစ်တာဝန်ထမ်းဆောင်နေစေ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့ညနေပိုင်းမှာထိုင်းမြန်မာနယ်စပ်တနီယာမှာရှိတဲ့သူ့ရဲ့နေအိမ်မှာလောက်ကျန်တက်ဖြတ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တို့ရချင်းတို့နားဆင်နေကြတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာရင်းမြေဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ30နဲ့40တို့အပြင်လိုင်းနိုမီတာ50နဲ့လိုင်းလက်မီတာ190တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအပတ်စဉ်အစီအစဉ်နဲ့အတူ
Oh absolutely and it's part of the history of Burma.
မြန်မာအရေးသုံးသပ်ချက်အစီအစဉ်တင်ဆက်တဲ့အခါမှာအပြည့်စုံကိုကြားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဦးကျော်စံသားကတင်ပြပေးပါလိမ့်မယ်ခင
်ဗျာ။မြန်မာနိုင်ငံကိုဂျက်ကဘာနှစ်ခါမှကတင်ချင်းဆိုတဲ့ခေါင်းစဉ်နဲ့ Wall Street Journal မှာ Matthew Smith ရေးသားထားတာကိုထုတ်နှုတ်တင်ပြလိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကလေးကစောင့်ပါရှင်ဟာ Fortify Rights လူခွင့်ရေးအဖွဲ့ကလူဖော်ကိုင်မဲ့တယောက်နဲ့အတူရူဟင်ညာဒုက္ခသည်80ကျော်ကိုအစည်းအဝေးအင်တာဗျူးလုပ်ခဲ့တယ်ဆိုပြီးအခုလိုရေးထားတာဖြစ်ပါတယ်။အောက်တိုဘာတိုက်ခိုက်မှုအပြီးမှာရူဟင်ညာမွတ်စလင်တွေဟာရဲရဲစဲစဲနှိမ်နင်းမှုခံခဲ့ရတယ်။တကယ်တော့သူတို့ဟာဒီလိုနှိမ်နင်းခံရတာအခုမှမဟုတ်ပါဘူး။1982ကစပြီးနိုင်ငံသားဖြစ်ခွင့်ဆုံးရှုံးခဲ့ရတယ်။အဲ့ဒီနောက်နှိမ်ကွမှုတွေမကြာခဏရှိလာခဲ့ပါတယ်။ဒေါ်နယ်ထရမ့်အစိုးရဟာမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြပြသားသားမပြောသေးပါဘူး။ဒါပေမဲ့အိုဘားမားလက်ထက်ကလိုအမေရိကန်နိုင်ငံသားရေးဝါဒအောင်မြင်မှုတရလို့မယူဆဘူးဆိုတဲ့သဘောမျိုးတော့တွေ့နေရပါတယ်။နောက်လာဂျနီဗာမှာကျင်းပပြုလုပ်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီစီဦးဘက်မှာဒီကိစ္စအတွက်စွန့်စားရေးကော်မရှင်တရဖွဲ့စည်းသင့်ပါတယ်။ဒီအရေးကိုကုလသမဂ္ဂလူခွင့်ရေးအကြီးအကဲဇိုင်ဒ်ရာဒ်အယ်ဟူစိန်ကလည်းအကြံပြုထားပြီးဖြစ်ပါတယ်။ယန်ဟီလီကလည်းအလားတူပြောထားပါတယ်။တချို့သံတမန်တွေနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေကတော့မြန်မာနိုင်ငံမတိမငိမ်ဖြစ်မှာစိုးရိမ်ရတဲ့အတွက်ဒီစုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိုသိပ်ပြီးမလုပ်ချင်ကြပါဘူး။ဒါဟာနားလည်နိုင်တဲ့စိုးရိမ်မှုပါ။သို့တော်လည်းဒီလိုရက်ဆက်မှုတွေကိုဆက်လက်ခွင့်ပြုထားတဲ့အတွက်သာပူပြီးမတိမကျင်ဖြစ်လာနိုင်ပါတယ်လို့ရေးသားထားပါခင်ဗျာ။မြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းရေးပြီးမြောက်အောင် Trump ကူညီသင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy Magazine မှာ Daniel Rand ရေးသားထားတာဆက်လက်တင်ပြလိုပါတယ်။မြန်မာနိုင်ငံဟာရေရှည်မှာဒီမိုကရေစီထွန်းအားကျော်ဝလာပြီးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေရဲ့မိတ်ဆွေကောင်းဖြစ်လာနိုင်ပါတယ်။အခုခါမြန်မာနိုင်ငံမှာနှစ်ပေါင်း80အတွင်းအမေရိကန်ပြည်ထောင်စုနဲ့အရင်နှီးဆုံးအဆိုရရှိနေပါပြီ။အမေရိကန်ပြည်ထောင်စုရဲ့ဗန္ဒာရေးအထောက်ပံ့တန်တမာရေးအတွေ့အကြုံစီရေးထောက်ပံ့မှုပုံမခိုင်မာတဲ့ကုံသွယ်မှုတွေကိုသူတို့လိုလားနေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးစီးပွားရေးညီညာရေးတွေကိုထရမ့်အဆိုရဆက်လက်ကူညီသင့်ပါတယ်။ဆယ်စုနှစ်နဲ့ချီအထူးကြံဖြစ်နေခဲ့တဲ့မြန်မာနိုင်ငံကိုတရုတ်ကလက်နက်တွေရောင်းချခဲ့သလိုအကြီးအမားဆုံးရင်းနှီးမြှုပ်နှံမှုအဖြစ်လဲရှိနေခဲ့ပါတယ်။အခုခါမှာတော့ဒေါန်ဆန်းစုဟာနုနယ်တဲ့ဒီမိုကရေစီနိုင်ငံရဲ့ခေါင်းဆောင်တယောက်အနေနဲ့စိန်ခေါ်မှုသစ်တွေရင်ဆိုင်နေရပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့လူခွင့်ရေးကျူးလွန်မှုတွေပေါ်ပြောသင်းစရာမပြောဘဲနေတယ်လို့လည်းလူခွင့်ရေးသမားတွေကဝေဖန်နေရပါတယ်။အစွန်ရောက်တွေကိုတိုက်ခိုက်နေတာဖြစ်တယ်ဆိုတဲ့စစ်တပ်ရဲ့ဖိအားကိုလည်းသူကရင်ဆိုင်နေရတာပါ။အခုသူရင်ဆိုင်နေရတဲ့ပြဿနာဟာ1961တုန်းကဂျွန် F. ကနေဒီရင်ဆိုင်ခဲ့ရတဲ့အမေရိကန်အသားရောင်ခွဲခြားရေးကိစ္စအကြတဲ့မျိုးဖြစ်တယ်။သူ့ရဲ့အကြတဲ့ကိုလည်းပဲအလားတူရှိတော်ကရှုမြင်တင်တယ်လို့စန်တမန်တူကဆိုပါတယ်။မြန်မာနိုင်ငံရဲ့အဓိကစင်ခေါ်မှုသုံးရကတော့စီးပွားရေးဖွံ့ဖြိုးမှုပဋိပက္ခတွေနဲ့မူရေးဆေးဝါးပြဿနာပဲဖြစ်ပါတယ်။ပဋိပက္ခတွေထဲမှာရိုဟင်ဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူမျိုးတို့အကြပဋိပက္ခဟာအရေးကြီးဆုံးဖြစ်နေပါတယ်။ဒီလူတွေကိုဆက်လက်ဖိနှိပ်နေရင်အစ္စလာမ်အစွန်းရောက်ဝါဒအတွက်တကားဖွင့်ထားသလိုဖြစ်လာနိုင်ပါတယ်။မူရေးဆေးဝါးရောင်းဝယ်ရေးကတစ်နှစ်ကိုအမေရိကန်ဒေါ်လာ2ဘီလီယံလောက်ရရှိနိုင်ပေမဲ့ဘဏ်စည်ရင်း credit card online ငွေပေး business အရာတွေမရှိတဲ့အတွက်ဒီငွေတွေဘယ်ရောက်သွားလဲဆိုတာအတိအကျမသိနိုင်ပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလုံခြုံရေးအသွင်ကူးပြောင်းမှုပြက်ပြားသွားခဲ့ရင်အမေရိကန်ပြည်ထောင်စုအတွက်မူရေးဆေးဝါးအန္တရာယ်ဆင်မတူတဲ့ငှက်ဖျားရောဂါအန္တရာယ်အဆုံးရောက်အစ္စလာမ်စာနာမှုနဲ့လုံခြုံရေးကောင်းချောက်စရာတွေတွေ့လာရပါလိမ့်မယ်။ဒါကြောင့်အမေရိကန်နဲ့မဟာမိတ်တွေဟာမြန်မာနိုင်ငံကိုနည်းနည်းလေးအလေးပေးပြီးအင်ဒိုနီးရှားပုံစံမျိုးဖြစ်လာအောင်တွန်းပေးသင့်တယ်လို့ရေးသားထားပါခင်ဗျာ
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုနားဆင်ကြကြတာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ခုဆိုလို့ဒါတော့ရှင်များအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော့ရှင်များသိကြင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမှနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတီတီချာချာပြန်စင်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတီတီချာချာပြန်စင်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံဟာမတူကွဲပြားသူတွေကြားမှာအပြန်အလှန်နားလည်တီးခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြည်ပကနေကူးစက်ဝင်ရောက်လာတဲ့အယူဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးတော့ပြည်ပခါတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စု Rogers University ကဂုဏ်သုဆောင်ပေါ်မခမြန်မာရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လည်တင့်မြတ်ရေးအတွက်တမိုင်းကိုပြန်ကြည့်ပြီးတော့သင်ခန်းစာယူတင်တယ်လို့လည်းသူကဆိုပါတယ်ပေါ်မခ Silverstein နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
ဆရာကြီးဆွေးပါဆိုင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်ဒီဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမဟုတ်ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောပါသလဲ
Do I think Buddhism is linked to nationalism or Buddhism?I think that it is linked to both. There are different, and one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလား။တစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်။အတူတူတော့မဟုတ်ပါဘူး။ဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဗုဒ္ဓဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်။တစ်ခုနဲ့တစ်ခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
။ဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလို့တော့အမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
Well Buddhism is a very important way of life it is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူးလူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆိုရာဘာသာကြားရင်းနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today isPeople do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ် ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာသမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းအဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငြင်းငြင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century 12
အကြမ်းဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲ။ဒီနည်းပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါ။ဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်။သမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတခွင်ကိုအုပ်စိုးထားခဲ့စဉ်တုန်းကဒေသတဏ္ဍတလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနှက်လာခဲ့ပါတယ်တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစဉ်အလာအစ္စလာမ်အစဉ်အလာမဟုတ်ပါဘူးအင်းကြီးချင်းတွေကြားပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစဉ်အလာတွေသာရှိခဲ့ပါတယ
်ဆရာကြီးကဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းငြိမ်းချမ်းချမ်းဆင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်သုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စစ်တင်များပုံမပေါ်လွင်လာလို့လားဆိုတာဘယ်လို
The mess that we are seeing unfold at the present time, the fighting, this disagreement, is largely the outgrowth of the failure of the Burmese.
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလွဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြမတတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွားလာတာပါ။တမိုင်းမှာလည်းအုပ်စိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်စိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်။ဆိုတော့ဒီကနေ့အခါမှာမြမပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရက်ကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်တကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြမလူအဖွဲ့စည်းဟာငြိမ်းချမ်းသောလူအဖွဲ့စည်းတရားဖြစ်မလာဘဲတယောက်လည်းပင်ကိုတယောက်ညစ်ဖို့ကြိုးစားတဲ့လူအဖွဲ့စည်းဖြစ်နေရတာပါ
။ဆိုတော့ဒီပဋိပက္ခတွေဟာငြိမ်းချမ်းစွာအတူဆင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငြိမ်းချမ်းရေးကတဆင့်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma and there were long periods of time when peace
ညီမနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တတ်နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တတ်ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ်
ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာကြတော့ဆိုင
် We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long
အခုတော့အယူအဆအစ်စ်တွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြမ်းဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new.
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်။နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်။အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ်
။အခုလို့ဆိုတော့စီရင်ကဘာသာခွဲလူမျိုးခွဲပြဿနာမရှိဘဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှတွတ်တက်မလာဘဲနောက်ပြန်ဆုံနေတဲ့သဘောပေါ်ဆရာကြီးခင်ဗျာ
။ I agree with you fully. There was far much social harmony in Burma when the various groups lived under their own rules.Side by side, peacefully acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူအဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတာရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွတ်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြိမ်းချမ်းရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး
။ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာစစ်စစ်ငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာလို့ကျွန်တော်တို့ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူတို့မဟုတ်လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at it and that is Aung San General Aung San when he led the Burmese people and he brought them together at the Panglong meeting talked aboutThe rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဗိုလ်ချုပ်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြားခဲ့ပါတယ်။မွတ်စလင်တွေကိုတော်လည်းကောင်းတခြားအုပ်စုတွေကိုတော်လည်းကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူး။ငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်။ဘူဂျိုအောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာခြင်းကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတာရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဦးကျော်စံသာစီစဉ်တင်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာပါဆက်လက်ပြီးတော့ထုတ်လင်းပေးမှာကတော့သူယုံကြည်ရအပတ်စဉ်ကဏ္ဍဖြစ်ပါတယ်ကုတပအစီအစဉ်မှာ Fulbright ပညာတင်ကြားရေးအစီအစဉ်နဲ့ American နိုင်ငံ Wisconsin တက္ကသိုလ်မှာတင်ကြားရေးလက်ထောက်ဖြစ်အလုပ်လုပ်နေတဲ့ဒေါ်အီအီရဲ့အမြင်ကိုနားဆင်ကြရပါမယ်မန်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
တိုင်းလူတိုင်းမှာမိမိတို့ဘဝအတွက်ယုံကြည်ရကိုယ်စီရှိကြပါတယ်တချို့ကလူကြီးသူမတွေရဲ့စိုးစောမမှုကနေအတိနာလဲမှုရလာတာမျိုးတချို့ကြတော့အစာဖတ်ရင်နဲ့ပညာရှိတွေရဲ့အဆိုအမိတ်ကနေပြီးတော့အတိရလာတာမျိုးတချို့တွေကြတော့မိမိရဲ့ပတ်ဝန်းကျင်မိမိရဲ့ဘဝအတွေ့အကြုံကနေပြီးတော့အတိရလာတာမျိုးအဲကျွန်မမိတ်ဆွေတယောက်ဆိုရင်ရုပ်ရှင်ကြည့်ပြီးတော့ရုပ်ရှင်တွေကနေသူရဲ့ယုံကြည်ချက်ယုံကြည်ရကိုရလာတာမျိုးအမျိုးမျိုးရှိကြပါတယ်ကျွန်မဘဝရဲ့ယုံကြည်ချက်ကိုတမရဲ့ပတ်ဝန်းကျင်တွေ့ကြုံခဲ့ရဖြတ်တန်းခဲ့ရတဲ့ဘဝအတွေ့အကြုံဖ ခက်ခဲမှုတဲ့စာအုပ်တွေပြီးတော့တွေးဆမှုတဲ့လူတွေဒါနဲ့နမနေရအားလုံးအနေပြီးတော့ရခဲ့တာဖြစ်ပါလားကျွန်မဘဝအတွက်အဓိကယုံကြည်ချက်ပါလဲဆိုတော့မရမနာလေးလာတင်ယူနေဖို့ပဲဖြစ်ပါလဲကိုဘဝအတွက်အတ္တမဝန်တောင်အတွက်ပဲဖြစ်ဖြစ်ပညာရေးအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်လူမှုဆက်ဆံရေးနဲ့ပဲမှာလည်းဖြစ်ဖြစ်ရရတိုင်းမှာလုံလောက်ပြီးတော်သိမ့်ပြီးဆိုပြီးတော့ကျလိုက်တဲ့ဆိုတာနဲ့လူကအချရှုံမှုဦးတည်နေတာလို့ပဲကျမယူဆပါလဲဒါပေမဲ့အဲ့ဒီလူကချက်ချင်းတော့သူမချဆောင်နိုင်သေးပါဘူးဘာဖြစ်လို့ဆိုတော့သူကတဖြည်းဖြည်းနဲ့အောင်မြင်မှုတွေရော့ရော့ပြီးတော့မှသူရဲ့အောင်မြင်မှုကရပ်တန့်ပြီးတော့တဖြည်းဖြည်းနဲ့ချဆောင်တာမျိုးဖြစ်တတ်ပါလဲဥပမာအဖြစ်ကားပြင်းတဲ့ဆရာ workshop ဆရာတယောက်ဆိုရင်ဘာလို့ဒေတာမှခစ်စားတဲ့ tablet ခေါင်းပြပြနဲ့ bus car ဦးကြီးတွေကိုပြင်ခဲ့တဲ့ workshop ဆရာတွေဆိုပါခေကပြောင်းလာတယ်မြ။ तू อ่ะ तू ရဲ့လေးလာမှုရတန်လာမယ်ဆိုရင်မြန်မာပြည်မှာအခုဆိုရင်မြန်မာပြည်ကပွင့်လင်လာပြီးနိုင်ငံတကာနေပြီးတော့ကားတွေအစုံဝင်လာပြီးအဲ့တော့အော်တိုကားတွေကိုပြင်ဖို့ဆိုတော့ तू ပြင်နိုင်ပါတော့မလား तू လုံးနိုင်ပါတော့မလား तू ရဲ့လေးလာမှုရတန်ထားမယ်ဆိုရင်ပေါ့နော်။နောက်တစ်ခုဆိုဥမာဆရာမပေါ့ဘာသာစကားလေးကိုသင်တဲ့ဆရာမပဲထားပါတော့။သူတို့ဆိုရင်လည်းအဘယ်ကပြောင်းလဲနေတာဘာသာစကားဆိုတာလည်းအမြဲတမ်းပြောင်းလဲနေတာသူကငါကတော့လေးလာခဲ့ပြီးပါပြီနှစ်ပေါင်များစွာအခုငါစာတင်နေတဲ့အချိန်ပြေနေပါပြီဆယ်စုနဲ့နဲ့ချီပြီးတော့စာတင်နေတဲ့အချိန်ပြေနေပြီဆိုရင်သူ့ရဲ့လေးလာမှုရပ်တန့်ထားမယ်ဆိုရင်သူကဒီပြောင်းလဲနေတဲ့ခေတ်ကြီးထဲမှာပြောင်းလဲနေတဲ့ဘာသာစကားကိုသင်ဖို့အတွက်သူအမိလိုက်နိုင်ပါမလားပေါ့နော်။နောက်အခါလူမှုဆက်ဆံရေးနယ်ပယ်မှာကြည့်မယ်ဆိုရင်လည်းကိုကတော့ဒီနေရာလေးဒီပတ်ဝန်းကျင်လေးမှာအချိန်ပြေနေပြီဆိုပြီးတော့ကိုရဲ့လိမ္မာမှုရတန့်ထားမယ်ဆိုရင်အနေအသက်လူအသက်ဘဝအသက်အတွေ့အကြုံအသက်တွေနဲ့နေထိုင်ပြောဆိုရရင်ရင်ကျမှုအသက်တွေနဲ့ကြုံလာတဲ့အခါကျရင်သူဒီပတ်ဝန်းကျင်အသက်မှာအဆင်ပြေပါမလားပေါ့နော်ဒါကြောင့်မလို့ကျမရဲ့ယုံကြည်ချက်ကအမြဲတမ်းမရမနာလေးလာနေဖို့ပဲကျမတို့ကလူသားတွေဖြစ်တဲ့အတွက်ကြောင့်လူမှုပြဿနာတွေဆိုအမြဲတမ်းရှိတယ်အမြဲတမ်းလဲပြဿနာပေါင်းစုံကြုံဆုံနိုင်တာပဲကြုံတွေ့ရတတ်တာပဲဒါပေမဲ့အဲ့ဒီပြဿနာတွေကိုရမဲရှာညှိတွားပြီးတော့အရှုံးပေးနေမဲ့အစားဘဝပေးတဲ့အတွေ့အကြုံတွေအခက်အခဲတွေကိုခွန်အားဖြင့်နဲ့အသုံးချပြီးတော့နောက်တစ်ဆင့်တက်လန်တင့်တယ်လို့ကျွန်မထင်ပါတယ်။ဘာဖြစ်လို့ဆိုတော့ဘဝဆိုတာကတော့အဆုံးသတ်ကိုအဆုံးသတ်မသိရဲ့ခရီးရှည်တစ်ခုပဲလေ။ဒါကြောင့်မို့အဆင်ပြေတဲ့နေရာလေးမှာရပ်တန့်ပြီးတော့နေမဲ့အစားအတွေ့အကြုံအစ်စ်တွေစိန်ခေါ်မှုအစ်စ်တွေနဲ့ဘဝကိုရှောက်လန်းကြပါစို့လို့ပြောချင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့အမေရိကန်နိုင်ငံ Wisconsin တက္ကသိုလ်မှာတင်ကြားရေးလက်ထောက်အဖြစ်အလုပ်လုပ်နေတဲ့ဒေါ်အီးရဲ့ယုံကြည်ရာကိုနားဆင်ကြကြရတာပဲဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကာကွယ်ဝင်ကြီးအဖြစ်အသိခံအခံရတဲ့ James Mattis ဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်အဖြစ်မင်းကရဲ့မိဖက်နိုင်ငံတွေဖြစ်တဲ့တန်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုဒီလအတွင်းမှာတွားရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းနှစ်ရှည်လက်တွဲလာတဲ့အာရှပစိဖိတ်မိဖက်တွေရဲ့လုံခြုံရေးကိုအမေရိကန်ကလေးထားပါတယ်လို့မက်တစ်ကထပ်ပြောခဲ့ပါသေးတယ်။တောင်ကိုရီးယားနဲ့မိဖက်ဆက်ဆံရေးကအမေရိကန်ရဲ့ဒေတာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးမှာအဓိကတော့ချက်ဖြစ်တယ်လို့ဝန်ကြီးမက်တစ်ကဆုံးမြို့မှာပြောခဲ့ပါတယ်။တောင်ကိုရီးယားရင်ဆိုင်နေရတဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွတ်မဲ့ရန်အနုမြူလက်နက်အစီအစဉ်နဲ့ချင်းချောက်မှုအပြုမှုပြောဆိုတွေကိုလည်းတတိထားမိတယ်လို့ပြောပါတယ်။အမေရိကန်ကမိဖက်နိုင်ငံတွေဘက်ကနေပြီးကာကွယ်ရေးကတမနီအလားဆက်ရှိနေဦးမှာပါလို့ပြောပါရယ်။အမေရိကန်နဲ့မိဖက်တွေအပေါ်တိုက်ခိုက်လာမဲ့ရန်တွေကိုနှိမ်နှင်းမှာဖြစ်ပြီးတော့အနုမျိုးလက်နက်သုံးလာတဲ့ဘသူကိုမဆိုတံပြန်ပြီးထိရောက်စွာခုခံမယ်လို့လည်းပြောသွားပါသေးတယ်။တောင်ကိုရီးယားနိုင်ငံသားတွေပါဝင်တောင်ကိုရီးယားမှာစခန်းချထားတဲ့ထောင်နဲ့ချီတဲ့အမေရိကန်တပ်တွေကိုမြောက်ကိုရီးယားရဲ့အနုမျိုးဒုံးကျည်ရန်ချင်းချောက်မှုကနေအမေရိကန်ကကာကွယ်ပေးမဲ့အစီအစဉ်ခြေလှမ်းစနေပါပြီ။ဖြတ်အားပြင်းလက်နက်ပါကောင်းပါလာနိုင်တဲ့မြောက်ကိုရီးယားရဲ့ပဲ့ထိန်တက်ဒုံးကျည်ကိုလမ်းလွဲအောင်နဲ့ဖြက်စီးတာတွေလုံနိုင်မဲ့တတ်လို့ခေါ်တဲ့လေကြောင်းကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာနေရာချထားတယ်လို့ဝင်ကြီးမက်တစ်ကထောက်ပြပါတယ်။ဂျပန်နိုင်ငံပါဝင်တဲ့၃နိုင်ငံပူးပေါင်းဆက်ဆံရေးကိုဆက်ပြီးတိုးချဲ့ဖို့လိုအပ်ကြောင်းလည်းမက်တစ်ကဆိုပါတယ်။ မိတ်ခင်နဲ့ဂျပန်တို့ရဲ့မိတ်ဖက်ဆက်ဆံရေးကအာရှပစိဖိတ်ရံဝန်ဒေသရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးမှာတော်ကြကြတယ်လို့လည်းမက်ဒစ်ကတိုချိုမြို့မှာပြောသွားပါတယ်။နှစ်နိုင်ငံအပြန်အလှန်လုံခြုံရေးစာချုပ်အရဂျပန်နိုင်ငံလုံခြုံရေးအတွက်အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်အကြောင်းမက်ဒစ်ကထပ်လောင်းပြောဆိုပြီးတော့အမေရိကန်ရဲ့ဒေသတွင်းတည်ငြိမ်ရေးအတွက်ဂျပန်ရဲ့မှတ်သားလောက်တဲ့အားထုတ်မှုတွေကိုလည်းချီးကျူးပြောဆိုခဲ့ပါတယ်။အနာဂတ်မှာစင်ခေါ်မှုတွေနဲ့ရင်ဆိုင်လာရတဲ့အခါမှာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံလုံးကျေနပ်နှစ်သိမ့်မနေသင့်ဘူးလို့မက်ဒစ်ကအလေးပေးပြောဆိုပါတယ်။အမှုမြင့်တဲ့ဒုံးကျည်ရေးမှာမြောက်ကိုရီးယားရဲ့တံပြန်နိုင်တဲ့အနေရကိုမက်ဒစ်ကထောက်ပြပြီးတော့အရှိနဲ့တောင်တရုတ်ပင်လယ်တွေအတွင်းတရုတ်ရဲ့လုပ်ရက်တွေပေါ်ထိတ်တိုက်ရင်ဆိုင်မှုတွေပိုတိုးပြီးလှုပ်သွားဖို့ပြောသွားပါတယ်။နိုင်ငံတွေကြားနေမြေပိုင်ဆိုင်ရေးပဋိပက္ခတွေဖြစ်လာတဲ့အခါမှာစစ်အင်အားနဲ့နေမြေသိမ်းပိုက်မှုတွေမျိုးတွေမလုပ်ဘဲတန်တပန်နှီးကြဆွေးနွေးပြောဆိုပြီးဖြေရှင်းကြမယ်။ချမှတ်ထားတဲ့နိုင်ငံတကာစည်းမျဉ်းတွေကိုလိုက်နာတာကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့လိုအပ်ကြောင်းကိုဝန်ကြီးမက်ဒစ်ကအဓိကထားပြောဆိုသွားပါတယ်။လွတ်လပ်စွာသွားနိုင်ခွင့်အပြည့်အဝလိုတဲ့အကြောင်းလဲမက်ဒစ်ကအသေးချာပြောသွားပါသေးတယ်။စိတ်မချရတဲ့လက်ရှိလုံခြုံရေးအခြေအနေတွေကိုရင်ဆိုင်နေရတဲ့အချိန်မှာအမေရိကန်နဲ့ဂျပန်တို့ရဲ့ကာကွယ်ရေးဆောင်ရွက်မှုတွေကိုဆက်လုပ်သွားဖို့ရည်ကြီးတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဒီလိုလှုံ့ဆော်သွားရင်နှစ်နိုင်ငံရဲ့စစ်မှန်တဲ့မိတ်ဖက်ဆက်ဆံရေးကိုအတွန့်ရှည်အောင်ဆက်လုပ်ဆောင်ကြရမှာလို့ပြောသွားပါတယ်။အမေရိကန်ပြည်အောင်စုကမိတ်ဆွေမိတ်ဖက်တွေဘက်ကရည်တည်နေပါတယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားဖို့မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ခင်ဗျာ။ VOA ရဲ့ကြာတော်လေးနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်။
သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဗင်ယမင်နတန်ယာဟူတို့ဟာအမေရိကန်သမ္မတအိမ်မြူတော်မှာပုတ်ထူးနေ့ကပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တာမှာခေါင်းဆောင်နှစ်ဦးကညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားကပြည်ပကပြည်လည်ရေးအတွက်နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့မူဝါဒတစ်ခုလည်းမဟုတ်ဘဲတခြားနိလန်အတွက်မှာပါသူအနေနဲ့တကားဖွင့်ထားကြောင်းသမ္မတထရမ့်ကပြောကြားခဲ့တဲ့ကြားကပဲအဲဒီလိုညီညွတ်မှုရှိကြောင်းပြသခဲ့ကြတာဖြစ်ပါတယ်။အမေရိကန်လွှတ်တော်ရဲ့အတည်ပြုချက်မယူဘဲရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ပြန်လည်ရုပ်သိမ်းပေးမယ့်အစီအစဉ်ကိုဟန်တားတဲ့ဥပဒေမူကြောင်းကိုပါတီကြီးနှစ်ခုစလုံးကလွှတ်တော်ကိုယ်စားလှယ်တွေကပုတ်ထုံးနေမှာတင်သွင်းလိုက်ကြပြီဖြစ်ပါတယ်။ကမ္ဘာတဝန်းလွတ်လပ်တဲ့ဈေးကွက်နဲ့စီးပွားရေးလွတ်လပ်မှုတွေကိုနှစ်နှစ်ဆက်ကြာကြာတိုင်းတာလာတဲ့ American အခြေစိုက် Heritage Foundation ရဲ့2018ခုနှစ်စီးပွားရေးလွတ်လပ်မှုအညွန်ကိန်းအစီရင်ခံစာကိုပုတ်ထုံးနေကထုတ်ပြန်ခဲ့တာမှာနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကစီးပွားရေးလွတ်လပ်ခွင့်အဆင့်146မှာရှိနေပါတယ်။တရားဥပဒေစိုးမိုးမှုအစိုးရရဲ့အတုံးစည်းနဲ့ဝင်ငွေကုန်ကောက်ခံမှုစီးပွားရေးဆိုင်ရာဥပဒေတွေရဲ့ထိရောက်မှုအတိုင်းအတာလွတ်လပ်တဲ့ဈေးကွက်တည်ရှိမှုစတဲ့ကဏ္ဍလေးရပ်ကိုအဓိကထားအခဲဖြတ်ခဲ့ရမှာစုစုပေါင်းရမှတ်တရားနဲ့မြန်မာနိုင်ငံက 52.5 မှရရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့အန်အေဒီအစိုးရတက်လာပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခပိတ်ဆို့မှုတွေလျှော့ပေးပြီးတဲ့နောက်ခင်မီတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်ရမှာ2016ခုနှစ်ကလွတ်တော်ကနေရင်းနှီးမြှုပ်နှံမှုဥပဒေဒီကိုအတည်ပြုခဲ့ကြောင်းလဲဖော်ပြထားပါတယ်။ NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေကြီးဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်ခံရမှုမှာနောက်ွယ်ကနေငွေပေးစေခိုင်းသူဟာဒုတိယဗိုလ်မှူးကြီးဟောင်းတူဖြစ်တယ်ဆိုတော့တရားခံလို့ဆွဆွဲခံရသူထွက်ဆိုချက်ကိုနိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။တင်နာသမားကြည်လင်းနဲ့နောက်ဆက်တွဲဖမ်းဆီးရမည်သူအောင်ဝင်းစော်တို့နှစ်ဦးထွက်ချက်ပေါ်မူတည်ပြီးထုတ်ပြန်တာဖြစ်ပါတယ်။2014ခုနှစ်ကနေတမတော်ကအနားယူခဲ့တဲ့ဒုဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်ဆိုသူကငွေ3,000နဲ့လှုပ်ကြံစေခိုင်းတာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကအမှတ်အင်ဂျင်နိုင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။VOE ရဲ့ကြာတော်လေးနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေထပ်မံပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဘာနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပါ။
This program has come to you from the Voice of America, Washington.